တမရကာကွယ်ရေးဦးစီးချုပ်ရဲ့အဆင့်နေရာနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တဲ့အကြောင်းကိုတမရထံကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်စာပေးပို့လိုက်တဲ့အပေါ်မှာဝေဖန်မှုတွေမျိုးမျိုးရှိနေပါတယ်။ဒီမိုကရေစီအနာဂတ်ရေးအတွက်စိုးရိမ်ကြောင်းပြောဆိုကြသလိုအစိုးရနဲ့တမရကြအပြန်အလှန်ယုံကြည်ဖို့ခက်ခဲစေတဲ့အကြောင်းလည်းတုံ့တက်ကြပါတယ်။ဒီတဲ့ရင်အပြည့်စုံကို VOE မြန်မာပိုင်း ညွှန်ကြားမှုချုပ်အစင်သာဖြစ်ကြောင်းပြောဆိုတဲ့အပေါ်တက်မရော်ကစီစစ်အရေးယူပေးဖို့အတွက်အစိုးရကိုတောင်းဆိုခဲ့တဲ့နောက်ဦးဖြိုးမင်းသိန်းကတက်မရော်ကိုတောင်းပန်စာပေးပို့ခဲ့ပါတဲ့ဒီတောင်းပန်စာကိုဒီလ23ရက်နေ့နေ့စွဲနဲ့တက်မရော်ကကွေဦးစီးချုပ်ထံကိုလိမ့်မှုပေးပို့ခဲ့ပြီးဒီစာလက်ခံရရှိကြောင်းတက်မရော်က15ရက်နေ့ကသတင်းထုတ်ပြန်ပါတဲ့ဒီလိုတောင်းပန်လိုက်တဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကအခုလိုပြောဆိုပါတယ်
အဲ့လူကြီးတင်ရောက်ထားတဲ့အဖွဲ့အစည်းတွေဖြစ်တော့ဒီခုတက်ကိုလည်းကြည့်ရမယ်လေအဲဒါပေမဲ့ဒါမျိုးဖြစ်တော့ကျွန်တော်အနာဂတ်ကိုလက်တွဲမှဆောင်ရွက်ဖို့ဆိုတာကတော့အိတ်တော့မလိုဘူးထင်တယ်အဲတို့အလိုကျအတိုင်းနဲ့သွားရမယ်ဆိုရင်ဒီမှာနိုင်ငံရဲ့ဒီမိုကရေစီနစ်တာအဲလူစုတွေလူလာတဲ့အခြေအနေမျိုးနဲ့တော့သွားဖို့တော့ဖြစ်ပါလိမ့်မယ်
တမ်ရော်ကဦးဖြိုးမင်းသိန်းပြောဆိုတာနဲ့ပတ်သက်ပြီးအရေးယူဖို့တောင်းဆိုချိန်မှာ NLD ပါတီခေါင်းဆောင်တချို့ကဦးဖြိုးမင်းသိန်းပြောဆိုတာမှမားကြောင်းသတင်းမီဒီယာတွေကိုပြောဆိုတာရှိခဲ့ပါတယ်။ဒီအချက်ပေါ်မှာတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုတုံ့တက်ပါတယ
်။သူတို့ရဲ့ပါတီခေါင်းဆောင်တချို့ရဲ့ပြောတာဆိုတာတွေထောက်လိုက်လို့ရှိရင်တော့အမျိုးသားရင်ကြားစေရေးကိုဒီ NLD ပါတီခေါင်းဆောင်ဘိုင်းကတကယ်လိုလိုလားလားယုံယုံကြည်ကြည်လေးလေးနက်နက်သဘောပေါက်ပြီးလုပ်နေတာမျိုးမဟုတ်ဘူးလို့တော့ကမ္ဘောဒီးယားကအဲ့လိုယူဆသွားနိုင်တာပေါ့နော်အဲ့လိုအပြန်အလှန်ယုံကြည်မှုဒီ၆ရေးမှာတော့ခက်ခဲဖြစ်သွားနိုင်တာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ NLD ပါတီကဦးဖြိုးမင်းသိန်းကိုခေါ်ယူသတိပေးကြောင်းတင်းတွေထွက်ပေါ်ခဲ့ပါတဲ့နိုင်ငံရေးတုံးတက်သူစာရေးဆရာဦးတန်းစိုးနိုင်ကတော့ဦးဖြိုးမင်းသိန်းပြောဆိုတဲ့အပေါ်ပါတီကသတိပေးတယ်ဆိုတာမျိုးတဲ့အစိုးရကကင်တွယ်ဆောင်ရွက်တင့်တယ်လို့ရှုမြင်ကြောင်းပြောပါတယ
်အစိုးရဘက်အနေနဲ့တမရတော်ကတော့နိုင်ငံတော်တန်းစီနိုင်ငံပုဂ္ဂိုလ်တော်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျဒေသဖြည့်ရှင်းနေခြင်းဖြည့်ရှင်းနေခြင်းလေဆိုတာကယာယီကဖြစ်ဖြစ်ကိုပြောတာမဟုတ်ပါဘူးဒီကိစ္စကိုဒီဘက်ကဘယ်လိုတောင်းအောင်ပြစ်စွာအရေးယူတယ်ဆိုတာကိုကျွန်တော်အနေနဲ့ပေါ်ပြသေးတယ်နောက်တစ်ခုကတော့အမရောအနေနဲ့ဦးဖြိုးမင်းသိန်းကတောင်းပန်လိုက်ပါတယ်ဆိုတဲ့ကိစ္စကိုအချင်းကြီးကလက်ခံလိုက်ပြီးမယ်လက်တွေ့မှာဘယ်လိုတုံ့ပြန်လာမလဲဆိုတာလည်းစဉ်းစားကြရရှိတယ်
တမ်ရောကသတင်းထုတ်ပြန်ရမှာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မတင်တာကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအရေးယူဖို့တင်ပြထားပြီးအစိုးရဘက်ကတော့ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်ဆောင်ရွက်ရမယ့်ကိစ္စတွေကိုညွှန်ကြားထားကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်